ပထမကြိမ်အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်ပြစ်စမပုံမှန်အစည်းအဝေးတွေကိုမနေ့ဖြန်အောက်တိုဘာလ18ရက်နေ့မှာပြန်လည်စတင်တော့မှာဖြစ်ပါတယ်။ဒီတခါလွှတ်တော်အစည်းအဝေးပွဲတွေကြာရင်နိုင်ငံသားယင်းနှိမ့်မြုံနယ်မှုဥပဒေချမ်းကိုအတည်ပြုနိုင်ဖို့ဆွေးနွေးကြမှာဖြစ်တယ်လို့အတည်ပြုထားတဲ့နိုင်ငံခြားယင်းနှိမ့်မြုံနယ်မှုဥပဒေပြင်ဆင်ချက်တွေကိုလည်းဆွေးနွေးကြမှာဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်ဥပဒေချမ်းပူးပေါင်းကော်မတီဝင်ဒေါက်တာမြတ်ညာနာဆိုးက VOA ကိုပြောပါတယ်။အခုလိုလွှတ်တော်တွေပြန်မစခင်တည့်ရက်အလိုမှာပဲ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်း NLD ပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေကိုတွေ့ဆုံပြီးတော့ထုတ်ပြန်ပြီးသားဥပဒေနီးဥပဒေတွေမှာဒီဥပဒေတွေကိုကျော်လွန်ပြဋ္ဌာန်းထားတဲ့အချက်တွေကိုဖော်ထုတ်ကြဖို့မှာကြားခဲ့ပါတယ်။အပြည့်အစုံကိုတော့ဗန်ကောက်ရုံးကနေမတ်စုမြတ်မုံကပြောပြပေးပါမယ်ရှင်
။ကောင်းပါပြီ။စက်တင်ဘာလဇန်မှာပထမအကြိမ်လွှတ်တော်စတုထအစည်းအဝေးတွေပြီးဆုံးခဲ့ပြီးတဲ့နောက်အောက်တိုဘာလ18ရက်ကြာသာရေးနေ့ကျရင်တော့ပြင်ဆင်မှုပုံမှန်အစည်းအဝေးတွေကိုပြန်လည်စတင်တော့မှာဖြစ်ပါတယ်။ဒီတစ်ခါလွှတ်တော်မှာဆွေးနွေးကြဖို့ရှိတဲ့ကိစ္စတွေနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ရဲ့ဥပဒေချမ်းကော်မတီဝင်လည်းဖြစ်ပြည်ထောင်စုလွှတ်တော်ဥပဒေချမ်းပူးပေါင်းကော်မတီဝင်လည်းဖြစ်တဲ့ NLD ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုးကအခုလိုပြောပါတယ်
။ကျွန်တော်ပြည်ထောင်စုလွှတ်တော်ကအတည်ပြုထားပြီးဖြစ်တဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေမှာနိုင်ငံတော်သမ္မတကြီးကနေပြီးတော့သဘောထားမှတ်ချက် 17 ချက်ပြင်ဆင်ဖို့ပေးပို့ထားတာရှိပါတယ်။အဲ့ဒီသဘောထားမှတ်ချက်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ရှိပါတယ်။အခုဒီပြည်မချင်းအစည်းအဝေးမှာတော့ဒီနိုင်ငံသားနိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေကိုအတည်ပြုနိုင်မှာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲနိုင်ငံသားရင်းနှီးမြှုပ်နှံမှုဥပဒေချမ်းကိုလည်းလွှတ်တော်တွေကိုပေးပို့ထားပြီးဖြစ်ပါတယ်။ဒါကိုလည်းဒီတစ်ချိန်မှာတော့ကျွန်တော်တို့ဆွေးနွေးရမှာဖြစ်ပါတယ်။ကျန်တဲ့ဥရေဂျန်တွေကိုလွှတ်တော်တွေကိုတင်သွင်းအောင်လဲဆိုတာကတော့ကျွန်တော်တို့မနေ့ပြန်တဲ့တစ်ခါခါမှာကျင်းပတဲ့လွှတ်တော်အစည်းအဝေးတွေကြမှာပဲသိရှိရမှာဖြစ်ပါတယ
်။1995ခုနှစ်ကပြဋ္ဌာန်းထားတဲ့နိုင်ငံသားယင်းနှိမ့်မြုံနှံမှုဥပဒေနေရာမှာအစားထိုးမဲ့အခုဥပဒေသစ်ထဲမှာယင်းနှိမ့်မြုံနှံမဲ့နိုင်ငံသားတွေကိုအကာအကွယ်ပေးတဲ့အချက်တွေပါဝင်တယ်လို့ဆိုပါတယ်။
ကျွန်တော်တိုင်းသားလုပ်ငန်းရှင်တွေကိုအကာအကွယ်ပြုပေးတဲ့ကိစ္စအတွေပါပါတယ်။ဥမာအဖြစ်ဆိုရင်ကျွန်တော်တို့ဟိုနိုင်ငံခြားကနေပြီးတော့ဗန်နေနဲ့ချိတ်ဆက်ပြီးတော့ငွေချေးဖို့ကိုဒါကွန်ပျင်ကနေပြီးတော့ထောက်ခံမှုပေးနိုင်တယ်ဆိုရက်အမျိုးတွေကျွန်တော်တို့ထည့်ထားတာရှိပါတယ်။နိုင်ငံခြားသားယင်းနှိမ့်မြှုပ်နှံသူတွေကိုဟလာကျွန်တော်တို့အခွင့်အရေးပေးသလိုပဲဒီနိုင်ငံသားယင်းနှိမ့်မြှုပ်နှံသူတွေအတွက်အကာအကွယ်ပြုမဲ့အခြေအနေတွေကိုကျွန်တော်တို့ဒီဥပဒေထဲမှာပါပါတယ်မြတ်
ပထမအကြိမ်လွှတ်တော်စတုထပုံမှန်အစည်းအဝေးတွေအဆုံးမသတ်ခင်ကလွှတ်တော်ကော်မတီတွေကိုပြည်ထောင်စုအဆင့်သတ်မှတ်တဲ့မတင်ဆိုတာနဲ့ပတ်သက်လို့လွှတ်တော်နဲ့အခြေခံဥပဒေခုံရုံးကြားမှာအခြေအတင်ဖြစ်ပြီးတော့အခြေခံဥပဒေခုံရုံးအဖွဲ့ဝင်တွေအားလုံးနှုတ်ထွက်သွားခဲ့ကြပါတယ်။အခုဒီကြိမ်လွှတ်တော်ပြင်ဆင်မှုပုံမှန်အစည်းအဝေးတွေပြန်ဆရင်ခုံရုံးအဖွဲ့ဝင်တွေကိုရွေးချယ်ခန့်အပ်ဖို့ရှိတယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုးကပြောပါတယ်။
ကျွန်တော်တို့အခြေခံဥပဒေခုံရုံးမှာအဖွဲ့ဝင်6ဦးရှိပါတယ်။အဲ့ဒီ6ဦးနဲ့မှာပြည်သူ့လွှတ်တော်ဥက္ကဋ္ဌက3ဦးဆိုပြရပါတယ်။အမျိုးသားလွှတ်တော်ဥက္ကဋ္ဌက3ဦးဆိုပြရပါတယ်။နိုင်ငံတော်သမ္မတက3ဦးဆိုပြရပါတယ်။ဒီအဆိုပြုတဲ့3ဦးစီစုစုပေါင်း6ဦးကိုမှပြည်သူ့လွှတ်တော်ကအတည်ပြုရတာဖြစ်ပါတယ်။အဲ့ဒီထဲကမှဒီအဖွဲ့ဝင်6ဦးကမှ2ဦးကဥက္ကဋ္ဌဖြစ်တာဝင်ယူပြီးတော့ဆောင်ရွက်ရတာဖြစ်ပါတယ်။
အခုလိုလွှတ်တော်ပုံမှန်အစည်းအဝေးတွေပြန်မစခင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်က NLD လွှတ်တော်ကိုယ်စားလှယ်တွေကိုဒီကနေ့ဗုဒ္ဓဟူးနေ့မှာတွေ့ဆုံခဲ့ပါတယ်။လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဥပဒေကိုကျော်လွန်ပြဋ္ဌာန်းထားတဲ့ဤဥပဒေတွေကိုဖော်ထုတ်ကြဖို့အတွက်ဒေါအောင်ဆန်းစုကြည်ကမှာခဲ့တယ်လို့ပြောပါတယ်
။ကျွန်တော်ထုတ်ပြန်ပြီးတဲ့ဥပဒေတွေနဲ့နောက်တစ်ခါထုတ်ပြန်ပြီးတဲ့ဤဥပဒေတွေနဲ့မှာကွဲလွဲနေရာတွေရှိပါတယ်။အဲ့ဒီဤဥပဒေတွေဟာဥရေတွေကိုကျော်လွန်ပြီးတော့ပြဋ္ဌာန်းထားတာတွေရှိပါတယ်။ပြည်သူတွေအပေါ်မှာပြည်စည်းနေနိုင်တဲ့ဥရေမျိုးတွေကိုပြန်လည်ပေါ်ထုတ်ပြီးတော့စီစစ်ဖို့ဆိုတာကိုလမ်းညွှန်ခဲ့ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံဟာပြည်ပြင်ပြောင်းလဲလမ်းကြောင်းကိုတွားနေတဲ့အချိန်မှာကျွန်တော်တို့မျိုးသားညိုစီအဖွဲ့ချုပ်ကိုစားပြုလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ဒီမိုကရေစီကြတဲ့ဒီမိုကရေစီကျင့်စဉ်နဲ့ညီညွတ်တဲ့အချက်တွေကိုသာထောက်ခံသွားဖို့ဘယ်အဖွဲ့အစည်းဘယ်ကပဲတည်တည်ဒီမိုကရေစီကျနာတဲ့နိဂန်းတွေဘက်ကသာရပ်တည်သွားဖို့တန်းညွန်သွားပါလိမ့်မယ
်။ပထမအကြိမ်အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်တို့ရဲ့ပြင်ဆင်မှုပုံမှန်အစည်းအဝေးတွေကိုအောက်တိုဘာလ18ရက်ကြာသပတေးနေ့မှာပြန်ဆမှာဖြစ်ပြီးတော့ပြည်ထောင်စုလွှတ်တော်စည်းဝေးပွဲတွေကိုတော့အောက်တိုဘာလ22ရက်နေ့တနင်္လာနေ့မှာပြန်လည်စတင်မှာဖြစ်ပါရဲ့ရှင်။